မနက်ကမှဒီနေ့ COVID-19 ရောဂါကူးစက်ခံရသူနောက်ထပ်တယောက်မှမတွေ့ရှိရပဲရောဂါပိုးခင်းတဲ့သူ130ရှိသွားပြီလို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ် COVID-19 ရောဂါဓာတ်ခွဲနမူနာစုစုပေါင်း313ခုကိုဒီနေ့စစ်ဆေးခဲ့တာမှာနောက်ထပ်ရောဂါပိုးကူးစက်သူတယောက်မှမတွေ့ရှိရဘူးလို့ကျန်းမာရေးနဲ့အောက်သားဝန်ကြီးဌာနကဒီနေ့မေလ23ရက်နေ့ည7နာရီထုတ်ပြန်ချက်မှာပြောထားပါတယ်ဒါကြောင့်ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်းဟာ100တယောက်ပဲဖြစ်တယ်လို့ဖော်ပြထားပါတယ်ဒါပြင်ဆေးကုသမှုခံရပြီးတော့ယောဂဘူကင်းစင်လာသူနောက်ထပ်၄ယောက်ထပ်မံတွေ့ရှိခဲ့တာကြောင့်ဗိုင်းရပ်စ်ကင်းစင်သူစုစုပေါင်း130ရှိသွားပြီလို့အတည်ပြုထားပါတယ်။ဒီထဲက108ယောက်ကိုဆေးရုံကနေဆင်းခွင့်ပေးလိုက်ပြီးတော့သတ်မှတ်ထားတဲ့နေရာတွေမှာအသွားအလာခံသက်ပြီးသီးခြားစောင့်ကြည့်နေတယ်လို့ပြောပါတယ်။မနေ့ဇွန်လ22ရက်နေ့ကတော့ဓာတ်ခွဲနမူနာစုစုပေါင်း840ကိုဆန်းသက်စစ်ဆေးခဲ့ရမှာဗိုင်းရပ်စ်ပိုးတွေ့ရှိသူ2ဦးရှိခဲ့တယ်လို့ဒီကနေ့မနက်9နာရီသတင်းထုတ်ပြန်ချက်မှာပြောထားပါတယ်။ဗိုင်းရပ်စ်ကူးစက်ခံသူ၂ယောက်စလုံးဟာချင်းပြည်နယ်တိတိမျိုးကအမျိုးသားတွေဖြစ်ကြပြီးတဦးကအသက်38နှစ်နဲ့တဦးကတော့26နှစ်ဖြစ်ပါတယ်။သူတို့နှစ်ဦးလုံးဟာ COVID-19 အတည်ပြုလူနာတွေနဲ့ထိတွေ့ဆက်ဆံမှုမရှိပေမဲ့မလေးရှားနိုင်ငံကနေပြန်လာသူတွေဖြစ်ကြပြီးတော့တိတိဆေးရုံမှာအသွားအလာကန့်သတ်ထားရှိခံရသူတွေဖြစ်ပါတယ်။ဒီနိုင်ငံမှာအခုချိန်ထိဓာတ်ခွဲနမူနာစုစုပေါင်း18,000ကျော်ကိုဆန်းသတ်ဆစ်ဆေးခဲ့ပြီးအရာပြည်နယ်ကလွဲလို့ဆန်းတဲ့ပြည်နယ်နဲ့တိုင်းဒေသကြီး73ခုမှာရောဂါကူးစက်တဲ့လူနာတွေရှိနေပါတယ်။နိုင်ငံတော်ကမြို့နယ်ပေါင်း330တဲ့ကမြို့နယ်54မြို့နယ်မှာ COVID-19 ရောဂါကူးစက်ခံသူ201ဦးနဲ့တေဆုံးသူ6ဦးရှိတယ်လို့ကျန်းမာရေးနဲ့အာဃာသဝန်ကြီးဌာနကအတည်ပြုထုတ်ပြန်ထားပါတယ်ခင်ဗျာ။